21ရာစုပင်လုံးညီလာခံမှာအလုံးတန်းတူပါဝင်နိုင်မှုတွေအလားအလာမရှိသေးတဲ့အပေါ်ညီလာခံကိုအပြည့်အဝထောက်ခံမှုနဲ့ယုံကြည်ဖို့နှဲပါလာတဲ့အကြောင်းတိုင်းသားလူမျိုးစုခေါင်းဆောင်တွေကပြောပါတယ်။လက်နက်အင်အားကိုအဓိကမထားဘဲနိုင်ငံရေးအရာတွဲဆုံဆွေးနွေးအဖြေရှာမယ်ဆိုရင်ညီညာရေးအရာကပိုးပြီးတော့လွယ်ကူဖို့ရှိတဲ့အကြောင်းမြန်မာနိုင်ငံရေးအခက်ခတ်သူအချို့ကလည်းတုံ့တက်ကြပါတယ်။မီလာ24ရက်နေ့မှာကျင်းပမယ့်ဒုတိယကြိမ်21ရာစုပင်လုံးကြီးလာကံအပေါ်ပြင်ပမှာရှိတဲ့တိုင်းဒေသအဖွဲ့အစည်းတွေနဲ့အကဲခတ်တွေရဲ့တုံ့တက်ချက်တွေကိုမက်အင်ဂျင်နီကစူးစီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
21ရာစုပင်လုံးကြီးလာကံကျင်းပတော့မယ်ရပိုင်းအလို့အထိပါဝင်တဲ့ပါဝင်ထိုက်တဲ့အဖွဲ့အစည်းအားလုံးတက်ရောက်ဖို့အလားအလာနေနေတဲ့အပေါ်မှာငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေကင်းဝေးနေစေပဲလို့တိုင်းဒေသအဖွဲ့အစည်းတွေကပြောပါတယ်အစိုးရဘက်ကတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကို NCA အဖြစ်ခတ်ရစဲရေးစာချုပ်မှုအရာခွဲခြားကန့်သတ်ပြီးညီလာခံတပ်ဖို့ဖိတ်ခေါ်တာဟာငြိမ်းချမ်းဖြစ်စဉ်ကိုပိုးပြီးထိခိုက်စေတယ်လို့အပြုသဘောမဆောင်ဘူးလို့ American ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကပြောပါတယ
်သူတို့ကိုဒီလိုဖယ်ချန်ထားတာငြိမ်းချမ်းရေးအတွက်တိုးတက်မှုရှိလားမလားဆိုရယ်မေးခွန်းမှာအတိုင်းရင်းသားရဲ့ကိစ္စဝဝကိုဒီလိုတချို့ကိုနှိမ်ထားမှတချို့ကတော့ပေါင်းပေါင်းဆက်ဆံတဲ့ဟာတွေကအဲ့ဒါတွေကအကုန်လုံးအတွက်အပြုသဘောဆောင်လာမလားပြည်ထောင်စုတက်ဖို့အကျိုးတက်ရောက်မှုရှိမလားဆိုတာတရားတွေကိုအစိုးရလေးလေးနဲ့စဉ်းစားတက်တာပေါ့ NCO မထိုးသေးသူမြေပြင်ခြေနေတွေကိုပိုတိုးတက်ဖို့ကြိုးစားမဲ့အခြေအနေတွေကိုပဲအပြုသဘောမဆောင်ဘဲနဲ့လုံရက်တွေကကျွန်တော်အများကြီးတွေ့နေရတယ်အဲ့လိုဆိုတော့အကုန်လုံးဖြည့်ရှင်းချင်တယ်အကုန်လုံးကိုချုပ်ငြိမ်းချင်တယ်ဆိုတော့တကယ်ကိုအပြုသဘောဆောင်တဲ့ဒီဆက်ဆံမှုတွေလုံးတက်ပါတယ်လို့ကျွန်တော်ချင်းချင်းယူဆပါတယ်ဗျာ
ဒါဆိုရင်တိုင်းသားနဲ့နိုင်ငံရေးအဖွဲ့တွေဘက်ကရောတကယ်ပဲငြိမ်းချမ်းရေးလိုလားသလားတကယ်ပဲအပြစ်ခက်ရစဲရေးကိုလိုလားသလားဆိုတော့တစ်ဖက်ကမေးလာမယ်မိခွန်းအပေါ်မှာဘယ်လိုသက်သေပြနိုင်မလဲရှင
်တိုင်းသားဘက်ကနေကတော့ဒီလောက်တောင်မှကိုယ်ကိုတိုက်နေခိုက်နေဒီလောက်တောင်မှမှမတန်တဆအာတုံးပြီးမှတိုက်နေတာတဲ့ကိုဒီတိုင်းပြည်ကိုအတူတကွတန်နေချင်တဲ့ဆက်လက်ပြီးမှငြိမ်းချမ်းရေးကလမ်းမှုရောပုံမှန်တုံ့ပြန်နေရဆိုတာကတကယ်ကိုလိုလားလို့ပဲလို့ပဲကျွန်တော်ကထင်ပါတယ်။ဘာသာမလိုလားဘူးဆိုတော့ဆက်လက်ချွေးနှွေးဖို့တွေကတော့ဘယ်သူမှလက်ခံမှာမဟုတ်ပါဘူး။တိုင်းရင်းသားပြည်တောင်းဆိုတာဥမာ NCA မဖြစ်ဘူးဆိုရင်ရောကဲဥမာ UNSC ဆိုရင်ကိုယ့်ချက်ကိုတောင်းဆိုရဲကိုယ့်ချက်ကိုရောမပေးဘူးဗျ။မပေးဘူးဆိုတော့တခြားနီလာနဲ့ဘယ်လိုငြိမ်းချမ်းရနိုင်မလဲဆိုတာဟာတွေကပုံမှန်ဒီလိုလမ်းစရှာနေတဲ့ဟာတွေကကျွန်တော်အမြင်ကတော့ငြိမ်းချမ်းရေးကိုလိုလားတယ်လို့ကပြောလို့ရပါတ
ယ်။ UWSA ဝါပြည်သွေးစည်ညီညွတ်ရေးအဖွဲ့မိုင်လာKIA ကချင်လွတ်လပ်ရေးအဖွဲ့ RCSS SSC မြောက်ပိုင်းရှမ်းပြည်တပ်မတော်အပါအဝင်တိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့စုဖွဲ့ထားတဲ့မဟာမိတ်အဖွဲ့ကတော့အခုကျင်းပမယ့်ဒုတိယအကြိမ်21ရာစုပင်လုံးကြီးလာခံအောင်မြင်ဖို့ဆိုရင်လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုရပ်တန့်ဖို့လိုအပ်ပြီးအစိုးရတပ်မတော်နဲ့သူတို့မဟာမိတ်အဖွဲ့သုံးပွင့်ဆိုင်အမြန်ဆုံးတွေ့ဆုံဆွေးနွေးဖို့လိုအပ်ကြောင်းမကြခင်ရပိုင်းအတွင်းကသဘောထားထုတ်ပြန်ထားပါတယ်ဒီအပေါ်မှာမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာတင့်ဆွေကတော့အခုလိုသုံးသပ်ပါတယ
်လက်ရှိတာဝန်ရှိတဲ့လက်ရှိအစိုးရလက်ရှိဖွဲ့စည်းပုံအရာတာဝန်ယူထားတယ်ဆိုတဲ့တမတော်နောက်တစ်ခါတိုင်းသားအင်အားစုတွေတုံးတုံးဖလဲဟာသူစိုးရင်ချက်သူမြန်မာချက်နဲ့သူအကျိုးစီးပွားသူမျိုးပေါ့နော်သုံးဘွဲလုံးမှာသုံးမျိုးစီရှိကြတော့မတူတာကတော့မဆန်းဘူးလို့ကျွန်တော်ယူဆတယ်သောသောတိုင်းပြည်ရဲ့အကျိုးကိုမြို့ကိုပြီးတော့အားလုံးကနေပြုသားပြင်သားတဲ့အနေအားဖြင့်ဟလာဆွေးနွေးညှိနှိုင်းမှုကိုဦးတည်တဲ့လမ်းကြောင်းပေါ်ကိုတွားကြလို့ရှိရင်တော့ဒီတဲ့ဒီအဆင်ပြေမယ်လို့ယူဆတယ်အဲဒီလိုပြောရတာလဲဒီသုံးသုံးဖလဲဟာဒီကိစ္စတွေသူတို့အကုန်လုံးနားလဲကြပြီးသားဖြစ်တယ်ခက်နေတာကမတူတာကအခြေခံအကျိုးစီးပွားနဲ့အနာကမျောမှန်းချက်တွေမတူကြတာဖြစ်တဲ့အတွက်ဆွေးနွေးညှိနှိုင်းပွဲမှာပဲအဲ့လိုမတူတာတွေဖြည့်ရှင်းကြရင်တော့ကဟိုအလားလားကောင်းပါမယ်သို့တော့ခက်တော့ခက်သေးတယ်လို့ဟိုစိတ်မကောင်းသွားနဲ့ဝေဖန်ရမှာပါပဲခင်ဗ
ျဟုတ်ကဲ့အဲ့တော့အားလုံးကတော့ဒီတွေ့ဆုံဆွေးနွေးရေးကိုပဲပြောနေကြပါမယ်လက်တွေ့မှာဖြစ်မလာသေးတာဘလို့အခက်ခဲတွေရှိနေတယ်လို့သုံးသပ်ပါလိမ့်ရှင
်လက်နဲ့ရဲ့အင်အားလက်နဲ့ရဲ့စွာအားကိုဥတီခြင်းနဲ့ဥတီနေတဲ့အနေထားကိုလျှော့ပြီးတော့ဟလာတကယ်ကိုလူမျိုးကိုတိုင်းပြည်အကျိုးစီးပွားကိုဥတည်နိုင်လို့ရှိရင်တနည်းအားဖြင့်နိုင်ငံရေးအယူဆကိုပို့ပြီးဦးစားပေးနိုင်ရင်တော့ပိုလွယ်လိမ့်မယ်ကျွန်တော်ကတော့အခုအစီအစဉ်မှာတစုံတရာကတော့ရှိလာနိုင်တယ်လို့ယူဆပါတယ်အားလုံးကလည်းအဲ့လိုဖြစ်စေချင်ကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဒုတိယကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတော့၅ရက်တာကျင်းပမှာဖြစ်ပြီးဖွင့်ပွဲနဲ့ပိတ်ပွဲအတွက်အပြစ်ရစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကခေါင်းဆောင်၄ယောက်အပြစ်ရလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဘက်ကခေါင်းဆောင်၄ယောက်ကိုအစိုးရဘက်ကဖိတ်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကပြောပါတယ်ရှင်